ပေါ်ရဟမင်းကြီးဟောင်းဘက်နက်ဒစ်ဒီ16ဟာသက်တော်95နှစ်အရွယ်စနေနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့ဩဇာအကြီးဆုံးခေါင်းဆောင်တစ်ဦးဖြစ်ရှစ်နှစ်ကြာတာဝန်ယူပြီးတဲ့နောက်2013မှာကျမ်းမာရေးကြောင့်အနားယူခဲ့တာဖြစ်ပါတယ်။ဘာသာတရားဂိုင်းဆိုင်တဲ့ကက်သလစ်ခရစ်ယာန်တစ်ဦးဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကကက်သလစ်ကျောင်းတော်အတွက်မြှုပ်နှံဆောင်ရွက်ခဲ့မှုအတွက်ပေါ်ရဟမင်းကြီးဟောင်းဘက်နက်ဒစ်ကိုဂုဏ်ပြုလိုက်ပြီးကွယ်လွန်မှုအတွက်ဝမ်းနည်းကြောင်းစနေနေ့မှာပြောပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကလည်းပိုယဟမင်းကြီးဘက်နက်ဒစ်ဟာဘာသာပေါင်းစုံလူလူရဲ့ရင်ထဲမှာမျှော်လင့်ချက်တွေပေးဝင်နိုင်တဲ့ကမ္ဘာခေါင်းဆောင်တစ်ဦးဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ကုန်ပြုပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူဒါရက်စ်ကလည်းငြိမ်းချမ်းရင်းတဲ့လူခွင့်ရေးအတွက်အားစိုက်ဆောင်ရွက်ခဲ့တာကိုထုတ်ဖော်ကုန်ပြုသလိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကလည်းကွယ်လွန်သွားတဲ့ပိုယဟမင်းကြီးဟောက်ရဲ့ဘာသာရေးဆိုင်ရာဥစားမှုကိုစနေနေ့မှာအမွန့်တင်ကုန်ပြုပါတယ်။ဂျာမနီဝန်ကြီးချုပ်အိုလက်ရှော့၊ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်၊အီတလီဝန်ကြီးချုပ်ဂျော်ဂျီယာမလိုနီပိုလန်သမ္မတအန်ထရီဆက်ဒူဒာယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့ကလည်းဝမ်းနည်းစကားတွေပြောပါတယ်ပိုယဟမင်းကြီးဟောင်းဘက်နက်ဒစ်ဒီ16ဟာဆိုရဲမြင့်မြတ်ချင်တဲ့သူအဖြစ်ပိုယဟမင်းကြီးဖရန်စစ်ကလည်းစနေနေ့မှာဂါရဝပြုခဲ့ပါတယ်ရှင်